ဂါဇာမြောက်ပိုင်းကဥယျာဉ်စွန့်ခွာပါလက်စတိုင်းတွေနေနေကြတဲ့ငါးတပ်အစအဦးကိုအစ္စရေးကတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ60သေဆုံးခဲ့တယ်လို့ဟမ်ဘတ်အဖွဲ့ရဲ့ဂါဇာကျမ်းမာရေးဝန်ကြီးဌာနကပြောပါတယ်။သေဆုံးလူတဝက်ကျော်ကအမျိုးသမီးတွေနဲ့ကလေးတွေဖြစ်တယ်လို့လည်းဆိုပါတယ်။တနည်းကျတော့စစ်ဖြစ်ခဲ့ပြီးတဲ့နောက်အဖွဲ့ငယ်လေးတွေအဖြစ်ပြန်လဲစုစည်းလာတဲ့ဟာမတ်အဖွဲ့တွေကိုအဓိကထားပြီးတိုက်တယ်လို့အစ္စရေးကပြောပါတယ်။လူငယ်တဲ့ရဲတပ်တပအနေငယ်အတွက်မှာဂါဇာမြောက်ပိုင်းကိုအစ္စရေးကပို့ပြီးတိုက်ခိုက်လာခဲ့တာပါ။ခုလိုဂါဇာမြောက်ပိုင်းမှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်လာတဲ့အတွက်စိုးရွားနေပြီးဖြစ်တဲ့လူသားချင်းစာနာထောက်ထားမှုအကူအညီအတွက်ပို့ပြီးရတမေးစရာဖြစ်နေတာပါတဲ့။လန်တိုမာတို့အစ္စရေးကပြီးခဲ့တဲ့လတုန်းကလေကြောင်းကနေတိုက်ခိုက်ခဲ့လို့တိုက်ဆုံသွားခဲ့တဲ့ခေါင်းဆောင်ဟာဆန်နက်ဆရဲလာရဲ့နေရာမှာစိတ်နိုင်ကဆမ်ကိုခေါင်းဆောင်တဲ့အဖြစ်အင်္ဂါနေ့မှာရွေးချယ်လိုက်ကြတယ်လို့ဟက်စပိုလာအဖွဲ့ကပြောပါတယ်။အော်မောယာဒီတီနက်ဆရဲလာရဲ့မူဝါဒတွေကိုဆက်လက်ကျင့်သုံးသွားမယ်လို့ဟက်စပိုလာအဖွဲ့ကဆိုပါတယ်။အစ်ရွေးကလမ်ဘလိုမှာနေခင်းဒုံးကျည်နဲ့တိုက်ခိုက်ခဲ့ရမှာကုလသမဂ္ဂငြိမ်းချမ်းမှုထိန်းသိမ်းရေးတပ်ကအော်စတြေးလျစစ်သား၈ယောက်ဟာအနည်းငယ်အနာတရဖြစ်ခဲ့ကြတယ်လို့ဩစတြေးလျကာကွယ်ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမိုက်ကယ်ဘောကအက်စ်လူမှုစာမျက်နှာမှာပြောပါတယ်။